တမန်အုပ်ထင်ကျော်ရဲ့ပြည်ထောင်လူငင်းခွင့်အမိန့်အရာမြန်မာနိုင်ငံတော်ထောင်တီးတီးမှာရှိတဲ့နိုင်ငံရေးအကျဉ်းသားခုနှစ်ဆယ်ကျော်ဒီကနေ့မနေ့ပြန်လည်လွတ်မြောက်လာကြပါတယ်ဒီကနေ့မှာပဲစတင်နေပြည်ထောင်စုငင်းချမ်းရေးညီလာခံ၂၄ရာစုပင်လုံကိုကျူးဆိုတော့အဖြစ်နိုင်ငံတွေအကျဉ်းထောင်တီးတီးကနိုင်ငံသားအကျဉ်းသားတရား၈၆ဦးနဲ့နိုင်ငံသားပါအကျဉ်းသား၈၃ဦးကိုပြည်ထောင်ချမ်းကနေ များကူညီဆောင်ရှောက်ရေးအတင်းကပြောပါရယ်လွတ်လာသူနိုင်ငံရေးအကျဉ်းသားအများစုကမတရားအသင်းပုံမှန်နဲ့ထောင်နဲ့ကြားခံရသူတွေဖြစ်တယ်လို့တချို့ကတော့လဲသိမ်းရသိမ်းဆန္ဒပြကန့်ကွက်မှုနဲ့ပတ်သက်တဲ့တောင်းသူလယ်သမားတွေဖြစ်ပါတယ်အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကြိုဆိုပေမဲ့ချက်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်နွယ်ပြီးထောင်ချခံရသူတွေကိုပြန်လွှတ်ပေးမယ်ဆိုရင်တော့ပြည်သူ့ငြိမ်းချမ်းရေးညီလာခံအတွက်လည်းကောင်းမွန်တဲ့ပုံရိပ်ဖြစ်စေမယ်လို့ AAPP ပြောခွင့်ရဥပဒေကြီးကအသေးအဝေးကိုပြောပါတယ်AAPP ရဲ့လက်ချက်စင်းအရာထောင်နေတဲ့ကျန်းစုနေစေနိုင်ငံရေးအကျဉ်းသား30ကျော်ရှိပြီးအမှုရင်ဆိုင်ရာစင်းနိုင်ငံရေးအကျဉ်းသား200ကျော်ရှိသေးတယ်ဆိုလည်းသိရပါတယ်။အခုလွတ်လာသူတွေအထဲမှာတော့ပြီးခဲ့တဲ့အစိုးရလက်ချက်တုန်းကနိုင်ငံတော်အစိုးရပေါ်အကြီးညိုပြက်စီမှုယုံကြည်အနံဖောက်ဖျက်မှုတွေနဲ့ထောင်ဒဏ်73နှစ်ချမှတ်ခံခဲ့ရတဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးဆန်းစင်လည်းပါဝင်ပါတယ်။သမ္မတဦးထင်ကျော်အစိုးရလက်ထက်မှာအခုလိုအကျဉ်းသားတွေကိုလူငင်းခွင့်အမိန့်နဲ့လွှတ်ပေးခဲ့တာအခုတစ်ချိန်နဲ့ဆိုရင်3ချိန်မြောက်ရှိပြီဖြစ်ပါတယ်ရှင်။